Welcome to the Voice of America in Burmese.
Mingla mne khin ma sa Washington ni Radio View American tan ga ni 2020 December 14 ye tanin la ni mne khin season le go Myanmar Sanor Day mne 6 nai ga ni 9 nai thi 9 no meter 2440 ni 51 lain la meter 190 lo ga ni thau lan pe ni ba bi chuma khin myo sat ba ti mne khin tanin le go ko yae min thun na tu pyo pya pe ba me အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအရေးပေါ်အတွက်အသုံးပြုခွင့်အတည်ပြုပေးလိုက်တဲ့ Pfizer ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးတွေကိုတနင်္လာနေ့မှာစထိုးပေးနိုင်တော့မှာဖြစ်ပါတယ်။ Pfizer ကုမ္ပဏီရဲ့စက်ရုံတည်ရှိရာ Michigan ပြည်နယ် Kalamazoo မြို့ကနေအဆမတန်အေးအောင်စီမံထားတဲ့ပုံတွေနဲ့ American နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကုမ္ပဏီထုတ်ဒီကာကွယ်ဆေးဘူပေါင်း 18,400 ကျော်တင်ဆောင်လာတဲ့ truck ကားတွေဆက်ရုံကနေထွက်ခွာသွားပြီဖြစ်ပြီးတနင်္လာနေ့လောက်ဆိုဆေးတွေကိုစထိုးပေးနိုင်တော့မှာဖြစ်ကြောင်း FDA အကြီးအကဲ Stephen Hahn က CNN သတင်းဌာနကိုပြောပါတယ်။ American နိုင်ငံတွင်ဒီရောဂါကူးစက်မှုတိုးလာနေချိန်မှာရလာတဲ့ဒီကာဝယ်ဆေးကိုပရမတ်တုတ်ဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးဆောင်ရှောက်ရေးဌာနတွေကအသက်အရွယ်ကြီးရန်သူတွေကိုဦးစားပေးပြီးဆေးလုံးပေါင်း1.9 လောက်ကိုထိုးနှံပေးမှာဖြစ်ပါတယ်။ဒီကာဝယ်ဆေးကိုနှစ်ကြိမ်ထိုးပေးဖို့အတွက်လိုအပ်တာဖြစ်ပြီးပထမကြိမ်ထိုးတဲ့ဆေးကိုအမေရိကန်နိုင်ငံသား30လောက်ကိုဒီဇင်ဘာလကုန်လောက်မှာထိုးပေးနိုင်မှာဖြစ်ကြောင်း FDA အကြီးအကဲဟန်ကပြောပါတယ်။အစိုးရရဲ့ကာဝယ်ဆေးထုတ်လုပ်မှုဆိုင်ရာအကြံပေးဖွဲ့အကြီးအကဲကတော့မတ်လကုန်လောက်ဆိုအမေရိကန်နိုင်ငံသား300လောက်ကာဝယ်ဆေးထိုးပြီးသားဖြစ်နိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲကနေအမေရိကန်နိုင်ငံရဲ့46ဆင့်မြောက်သမ္မတအဖြစ်နဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးချယ်တင်မြှောက်ကြောင်း Electoral College ကပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ကြေညာဖို့တည့်ပဲလိုတော့တဲ့တင်းနှင်းနယ်နေအထိသမ္မတဒေါ်နယ်ထရမ့်ဟာဒုတိယတက်တန်းပြန်ပြီးအရွေးခံရဖို့အတွက်ညှိနှိုင်းနေဆဲဖြစ်ပါတယ်။ရွေးကောက်ပွဲမှာနည်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့သမ္မတထရမ့်တင်ပြချက်တွေကိုဒန်စင်နဲ့ချီတဲ့တရားရုံးတွေကမဟုတ်မှန်ကြောင်းဆုံးဖြတ်ခဲ့ကြပေမဲ့တနင်္လာနေ့ Fox သတင်းဌာနရဲ့မင်းရန်ကမှသမရကဒီကိစ္စဟာမပြီးဆုံးသေးတယ်လို့သူတို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း Pennsylvania, Michigan နဲ့ Georgia ပြည်နယ်တွေမှာမင်းအများပြားနဲ့နိုင်ခဲ့တယ်နဲ့မင်းခိုးခံရတယ်လို့ပြောကြားခဲ့တာပါ။ဒါပေမဲ့လည်းအထက်လက်တော်မှဖြစ်တဲ့နှစ်ပေါင်း36နှစ်နဲ့သူသမရဖြစ်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူ Joe Biden ကိုရွေးချယ်ကြောင်း Electoral College ကတနင်္လာနေ့မှာတည်ဝင်ချင်ရဖို့ရှိပါတယ်။ဒီဖွဲ့က Joe Biden ကိုကိုယ်စလင်နဲ့306မဲနဲ့မဲပေါင်း232မဲရတဲ့သမ္မတထရမ့်ကိုအနိုင်ရကြောင်းကြေညာမယ်လို့ညွှန်လဲရပါတယ်။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုသမ္မတထရမ့်အနိုင်ရခဲ့တဲ့မဲရည်တွင်နဲ့တူပါတယ်။ကမ္ဘာကြီးကကိုဗစ် -19 ဂျန်ခံခဲ့ရတာဟာခြေခွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုအသက်တစ်ပတ်ကျန်နေပြုပြင်ပြောင်းလဲနိုင်တဲ့မျှော်လင့်တဲ့အခွင့်အလမ်းချက်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားခဲ့ပါတယ
် While the pandemic has led to a decline in economic activity any effect on emissions is only temporary
ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်မှုကြောင့်စီးပွားရေးလုပ်ငန်းကျဆင်းနေခြင်းမှာဖန်လောင်းရေးဓာတ်ငွေထုတ်လုပ်မှုပေါ်တည့်ရမှုကယာယီပဲဖြစ်တယ်လို့တိတိသားသားထူးခြားမှုမရှိခဲ့ပေမဲ့ကမ္ဘာကြီးပြန်ပြီးပြုပြင်ပြောင်းလဲဖို့မမျှော်လင့်တဲ့အခွင့်အလမ်းကိုပေးခဲ့ပါတယ်လို့ပြောပါတယ်ကိုဗစ်အတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေမှာပတ်ဝန်းကျင်စိမ့်လန်းတန့်ရှင်းတဲ့အပြောင်းအလဲမျိုးကိုလုပ်နိုင်တဲ့အခွင့်အလမ်းရခဲ့တယ်လို့ပြောကြားခဲ့တာပါ။တာယောဂါဒဏ်ခံရတာအတွက်ပြန်လည်ထူထောင်ရေးလုပ်တာနဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုဟာဂင်္ဂါတပြရဲ့ခေါင်းနဲ့ပန်းလို့သဘောထားရမှာဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။ဂရိနိုင်ငံ EU ဥရောပသမ္မတကနေခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေအတွက်ဗြိတိန်နဲ့ EU တို့နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့ကိုသတ်မှတ်ထားပေမဲ့ဒါကိုဖျက်သိမ်းကြောင်းနဲ့ဆက်လက်ဆင်းရဲညှိနှိုင်းသွားမှာဖြစ်ကြောင်းနှစ်ဖက်စလုံးကပြောကြားကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်တို့က2021ခုနှစ်မှာစတင်တဲ့နှစ်ဖက်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုတွေကိုတနင်္လာနေ့မှာအပြီးဆုံးဖြတ်ဖို့အတွက်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တနှစ်လောက်ကြာအောင်ဆွေးနွေးခဲ့တဲ့ဒီညှိနှိုင်းမှုတွေမှာအခုထိသဘောတူညီချက်မရဘဲသတ်မှတ်ရက်တွေကိုသာထပ်တလဲလဲပြန်ပြီးပြောင်းခဲ့ရတာကြောင့်အခုရက်ပိုင်းနဲ့လိုတော့တဲ့အချိန်မှာဆက်ပြီးဆွေးနွေးဖို့လိုအပ်မှာဖြစ်ကြောင်းနှစ်ဖက်စလုံးကသဘောတူခဲ့တယ်လို့ဗွန်ဒါလီယန်ကပြောပါတယ်။ရှင်းလင်းမှုတွေကို EU ဌာနချုပ်ရှိရာ Brussels မှာဆက်လက်ပြုလုပ်မှာဖြစ်ပါတယ
်။ EU ရဲ့ ိန်ပြန်တိုင်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 81.3 MHz ဘိုင်းလိုမီတာ57 kHz 5805 MHz ဘိုင်းလိုမီတာ190 kHz 1505 MHz တို့ကနေထုတ်လည်ပေးနေပါရှင
်မိင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်တဲ့တွေကိုဆက်လက်တင်ပြသွားပါမယ်ကျွန်တော်ရေမတော်ပါမြန်မာနိုင်ငံမှာနေပြည်တော်အပါအဝင်တိုင်းနဲ့ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့အထိရပ်ဆိုင်းထားခဲ့တဲ့ပြည်တွင်းလေကြောင်းခရီးစဉ်တွေဒီလာတဲ့ပြန်လည်စတင်တော့မှာဖြစ်ပါတယ်ပြည်တွင်းပုံမှန်လေကြောင်းခရီးစဉ်တွေကိုဒီဇင်ဘာလ16ရက်နေ့ကစပြီးဆန်လုံတုံးလုံဒီများ SOP နဲ့အညီစတင်ဆောင်ရွက်သွားမယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ12ရက်နေ့ကပြည်တွင်းလေကြောင်းလိုင်းတွေကိုပေးပို့တဲ့စာမှပါရှိပါတယ်ခီဒဲရီလေကြောင်းလိုင်းဝန်ထမ်းတွေနဲ့လေဆိပ်ဝန်ထမ်းတွေလိုက်နာရမယ့်စံသတ်မှတ်ချက်တွေကိုကျမကြီးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်မယ်လို့လည်းကြေညာထားပါတယ်။ဒီဇင်ဘာလ23ရက်နေ့ရက်စွဲနဲ့ COVID-19 ဆိုင်ရာမျိုးသားအဆင့်ဘိုးကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာတော့ COVID-19 ရောဂါပြန့်နှံ့မှုတားဆီးရေးအတွက်ဒီဇင်ဘာလ15ရက်နေ့အထိထုတ်ပြန်ထားတဲ့ပြည်သူတို့ပန်ကြားချက်အမိန့်တွေကိုဒီဇင်ဘာလ31ရက်နေ့အထိတိုးပြစ်သတ်မှတ်တယ်လို့ပါရှိပါရယ်ဒီထဲရှေ့လျှော့တိုးမြင့်ဖို့လိုအပ်တဲ့ကိစ္စတွေမပါဘူးလို့လည်းကြေညာထားပါရယ်ကျွန်မရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာမနေ့ကလည်းလူ1000ကျော် COVID-19 ထပ်မံကူးစက်ခံရတယ်လို့အတည်ပြုထုတ်ပြန်ထားပါရယ်စုစုပေါင်း1129ယောက်ထပ်တိုးလို့အခုအခါကူးစက်သူပေါင်း38342ယောက်ရှိပြီဖြစ်ပါရယ်သေဆုံးသူ23ယောက်တိုးတဲ့အတွက်လည်းသေဆုံးသူစုစုပေါင်း1168ယောက်ရှိပါရယ်တရုတ်တို့မဲကောင်မြေပေါ်မှာတည်ဆောက်ထားတဲ့ဆယ်ရီရဲ့ရေပြင်းပြင်းကိုဂျူရီကနေလေးလာဆောင်ကြည့်မဲ့စီမံကိန်းတရက်ကိုတရုတ်ကနေကစတင်လိုက်ပြီးဖြစ်ပါတယ်။အဲဒီစီမံကိန်းကိုအမေရိကန်တို့ကရမုံငွေပံ့ပိုးပေးထားတာကြောင့်ရှိတော်အရှာဒေသတွေအင်အားကြီးတဲ့နိုင်ငံရဲ့ပြည်ဆိုင်မှုအခြေကိုပိုတိုးသွားစေခဲ့ပါတယ်။မိုင်ပေါင်း1900ရှိလျားပြီးမြစ်အောက်ပိုင်းတောင်ဘက်မှာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖျက်ချော်စီစဉ်တဲ့လန်ချန်လို့တရုတ်တို့ခေါ်တဲ့မဲကောင်မြစ်ကအင်အားကြီးတဲ့နိုင်ငံအကြားအဓိကပြည်ဆိုင်ရာကိစ္စတစ်ခုဖြစ်လာခဲ့ပါတယ်။တရုတ်စေတွေကရေတွေကိုထိန်းချုပ်ထားတာကြောင့်ကြည့်ချေပိုင်းနိုင်ငံတွေကလူသား60ကျော်ရဲ့ငါးဖမ်းလုပ်ငန်းနဲ့စက်ပြူးရေးလုပ်ငန်းတွေထိခိုက်နေတယ်လို့အမေရိကန်တို့ရဲ့သတင်းတာတွေ့ရှိချက်တွေကိုတရုတ်တို့ကလက်မခံပဲရင်းဆိုထားပါတယ်။ဆယ်ရီရဲ့ရည်မျက်နှာပြင်ကိုတိုက်တာပြီးထုတ်ပြန်ပေးမဲ့ဒီမဲကောင်ဆယ်ဆောင်ကြီးရဲ့စီမံကိန်းကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတစ်စိတ်တစ်ပိုင်းရမုံငွေထောက်ပံ့ပေးတာဖြစ်ပါတယ်။ဒီစီမံကိန်းအရဂျူရီကနေရရှိတဲ့သတင်းချက်လက်တွေနဲ့တရုတ်ဆယ်ရီနဲ့တခြားနိုင်ငံတွေကဆယ်ရီရဲ့ရည်မျက်နှာပြင်ကိုစောင့်ကြည့်တိုက်တာသွားမှာဖြစ်ပါတယ်။သတင်းချက်လက်တွေကိုအားလုံးသိဖို့ထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒါအပြင်ဆယ်ရီကြောင့်ဗဲဒေတာတွေမှာတဘာဝတိုင်းပြည်ရဲ့စီစဉ်မှုထိခိုက်တယ်လဲဆိုတာကိုလည်းလေ့လာသိရှိနိုင်မှာဖြစ်ပါတယ်ခင်ဗျ။သတင်းရေးသားချက်တွေကြောင့်တရုတ်နိုင်ငံမှာဖမ်းဆီးခံရတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ EU ဥရောပသမဂ္ဂကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ Bloomberg News သတင်းဌာနကဝန်ထမ်းတယောက်ဖြစ်တဲ့တရုတ်နိုင်ငံသူ Hazel Fan ဖမ်းဆီးခံရပြီးမှ EU ကအခုလိုတိုက်တွန်းလိုက်တာပါ။ Hazel Fan ကိုအရက်ဝတ်နဲ့တရုတ်လုံခြုံရေးအရာရှိတွေကပြီးခဲ့တဲ့ဒီနေ့လာနေ့ကခေါ်ဆောင်သွားတာလို့ Bloomberg သတင်းဌာနကပြောပါတယ်။ဒီအစိုးရကတော့အမျိုးသားလုံခြုံရေးကိုအန္တရာယ်ပြုနေတာကြောင့်သူ့ကိုထိန်းသိမ်းရတာလို့ပြောပါတယ်။သတင်းရေးသားတာနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူအလုံးချက်ချင်းပြန်လွတ်ပေးတဲ့ကြောင်းသတင်းတွေရေးသားတာကြောင့်ဒီနှစ်တည်းတရုတ်သတင်းသမားတွေနဲ့နိုင်ငံသားတွေမတွေ့တော့ပဲပျောက်ကွယ်သွားတာထိန်းသိမ်းခံရတာနဲ့နှောက်ယှက်ခံရတာတွေရှိကြောင်းလည်း EU ဖွဲ့ပြောဝင်ရရဲ့စနေနေ့ကထုတ်ပြန်ကြမှာပါရှိပါတယ်။ထိန်းသိမ်းခံရတဲ့ fan ကိုလိုအပ်ရင်ကျမကြီးဆောင်ရှားမှုပေးဖို့သူ့ကိုယ်ပိုင်ရှင်းလင်းခံနိုင်ဖို့နဲ့မိသားစုနဲ့ဆက်သွယ်နိုင်ဖို့တရုတ်အာရဗိုင်းတွေကခုမြင်မယ်လို့မျှော်လင့်ကြောင်းလည်း EU ရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ fan ရဲ့အဖို့ကိုစစ်ဆေးနေတယ်လို့ပြောပါရယ်။တရုတ်နယ်ပေါ်ကဩစတြေးလျသတင်းတောက်ချန်လီအဖမ်းခံရပြီးလတော်ကြမှာ fan အခုလိုအဖမ်းခံရတာဖြစ်ပါတယ်။တရုတ်နိုင်ငံပိုင် CGTN ရုပ်သံမှသတင်းကြေညာသူဖြစ်တဲ့ချန်လိုင်ဟာဖမ်းဆီးခံရပြီးကြတဲ့ကအခုချိန်ထိပျောက်ကွယ်နေဆဲဖြစ်ပါရယ်ခင်ဗျ။အိန္ဒိယစုရကမကြာပြီကထုတ်ပြန်ခဲ့တဲ့စက်ပြူးရေးဥပဒေသုံးခုကိုလက်မခံဘဲဆန္ဒပြနေတဲ့အိန္ဒိယလယ်သမားတွေကနယူးဒယ်လီမြို့အနားဆန္ဒပြပွဲတွေကိုဆက်လက်တိုးမြှင့်လှုပ်ဆောင်နေပါတယ
်။ကစန်နဲ့တော့ပူရာရေးပါလာတယ်ကြပ်တက်ကင်းမဲ့
ဒီစက်ပြူးရေးဥပဒေတွေကိုမဖြတ်သိမ်းခြင်းစစ်တပ်ပြည်နိုင်မှုတွေမပြည့်ခြင်းလယ်သမားတွေဒီနေရာကမထွက်ခွာဖို့အားလုံးဆုံးဖြတ်ထားတယ်လို့အိန္ဒိယတောင်သူလယ်သမားသမဂ္ဂပြောခွင့်ရရာကက်စ်တီကိုက်ကဒီဒေလီမြို့အနာတနင်္ဂနွေနေ့ကဆန္ဒပြပွဲမှာပြောသွားတာဖြစ်ပါတယ်။ တဲ့သမားတွေလက်မခံမဲ့ဆန္ဒပြနေတဲ့ဒီဥပဒေတွေအရပုဂ္ဂလိကကုမ္ပဏီတွေအနေနဲ့စက်ပြေးရေးထွက်ကုန်တွေကိုလက်သမားတွေစီကနေတိုက်ရိုက်ဝယ်ယူနိုင်မှာဖြစ်ပါတယ်။ဒီနိုင်ငံတွေဝယ်ယူမှုပုံစံနဲ့ဈေးနှုန်းတက်မှတ်မှုပုံစံတွေကိုလည်းအကြီးအကျယ်ပြောင်းလဲထားပါတယ်။ဒေသခံအာဏာပိုင်တွေကတော့ဆန္ဒပြလက်သမားတွေညူဒီလီမြို့ထဲအလုံးရင်းနဲ့မဝင်နိုင်အောင်ရဲတပ်ဖွဲ့ဝင်တွေနဲ့အကာအရံတွေကိုတိုးပြီးလူကြုံရေးတွေတိုးပြီးချတာနေပါတယ်ဆန္ဒပြနေတဲ့လက်သမားတွေကိုအိန္ဒိယအတိုက်ခံပါတီတွေနဲ့ဝိုင်းစီပေါ်ရေးပညာရှင်တချို့ကထောက်ခံမှုပေးထားပါတယ်ခင်ဗျဒီလိုနေမနေခင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နေအတူကြီးညာခဲ့တာပါအခုဆက်လက်ပြီးသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗ
ျကျွန်တော်ညံဝင်းအောင်ပါခင်ဗျအမေရိကန်နိုင်ငံသားတွေကိုတင်းနှင်းလာဒီကနေ့ကစလို့ကိုဗစ်ကာကွယ်ဆေးထိုးပေးတော့မှာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကလာမာဇူးမြို့ဖိုင်ဇာစက်ရုံကနေဖိုင်ဇာဗိုင်ယွန်တက်ကိုဗစ်ကာကွယ်ဆေးတွေကိုတင်းနှင်းတွေနေ့မှာပဲစတင်တည်ယူပို့ဆောင်နေပြီးတင်းနှင်းလာနေ့ကစလို့ကာကွယ်ဆေးတွေရကြတော့မှာဖြစ်ပါတယ်ဒီကာကွယ်ဆေးထိုးမဲ့အစီအစဉ်ပထမအထုပ်ထဲမှာပါဝင်တဲ့မေရီလန်းပြည်နယ်ဖက်ဒရစ်မမ်မိုရီယယ်ဆေးရုံမှာတာဝန်ကျတဲ့ကုသရောဂါအထူးကုဆရာဝန်ဒေါက်တာခိုင်စင်စန်းကအခုလိုရှင်းပြပါတယ်
။ကျမကပထမအထုပ်ထဲမှာပါတယ်ဘာလို့လဲကျမဆိုရင်ကုသရောဂါအထူးကုဖြစ်တဲ့အခါကျတော့ COVID patient တွေကိုနှိမ့်ရလို့ကြည့်ရတယ်။အဲ့တော့ပထမအထုပ်ထဲမှာပါတယ်ပေါ့လေ။အခုဒီ Pfizer ထွက်တဲ့ COVID-19 vaccine ကတော့နှစ်ခုနှစ်ခါထိုးရမှာပေါ့လေ2 dose ပထမကြတဲ့ခါထိုးမယ်နောက်တစ်ခါတော့သုံးပတ်အကြာမှာထိုးရမယ်ပေါ့လေအခုကြီးဟာပေါ့နော်ဗက်ဆင်းအသစ်ဖြစ်တာလည်းတကြောင်ဆိုတော့နည်းနည်းစိတ်ထဲမှာတော့ဗိုင်းယိုကြိုပြီးတော့မျှလင့်ထားရမယ်ဆိုတော့တွေးမိတာပေါ့လေအဓိကတော့သူတို့ရဲ့ research ထုတ်ထားတဲ့ရလဒ်တွေပေါ့အဲ့ဟာတွေကိုပြန်ကြည့်လိုက်တဲ့အခါမှာတော်တော်လေးကိုသူက safe ဖြစ်ပါတယ်ရန်ဆိုးဝါဝါ side effect တွေလည်းမရှိဘူးဆိုတော့စိတ်ကတော့ရမ်းမပူပါဘူ
းကာဝယ်ဆေးဖြန့်ဝေပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကာကွယ်ဆေးတည်တွင်ထုတ်လုပ်ဖြန့်ဖြူးမှုအစီအစဉ်ဥဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gus Parna ကစနေနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ
် We expect 145 sites across all the states
မေဂန်နိုင်ငံတစ်လောက145ခုကိုတနင်္လာနေ့ကိုဗစ်ကာကွယ်ဆေးတွေရောက်ရှိလာမှာပါအင်္ဂါနေ့ကျရင်လည်းနောက်ထပ်425နေရာကိုရောက်မှာပါနောက်ဆုံး66နေရာကိုတော့ဗိုလ်ချုပ်နေ့ရောက်ရှိပြီးရင်Pfizer BioNTech ကာကွယ်ဆေးကနဦးဖြန့်ဖြူးမှုရန်နာပါမယ်လို့ပြောသွားတာပါအမေရိကန်ပြည်သူတွေအားလုံးကိုဗစ်ကာကွယ်ဆေးရနိုင်မယ်လို့အပြည့်အဝသူယုံကြည်ကြောင်းဗိုလ်ချုပ်ကြီး Gus Parna ကသတင်းတောက်တွေကိုပြောပါတယ်ပထမအထုပ်အနေနဲ့အမေရိကန်သုံးနိုင်ငံကိုဆေးထိုးပေးမှာဖြစ်ပါတယ်ကာကွယ်ဆေးထိုးရမယ့်သူတွေထဲမှာဆရာဝန်၊သူနာပြုနဲ့ကျန်းမာရေးဝန်ထမ်းတွေအပြင်တက်ကြီးစောက်လျှောက်ရေးဂေဟာကလူတွေကိုဦးစားပေးထိုးပေးဖို့အစိုးရကျန်းမာရေးဌာနကအကြံပေးထားပေမဲ့ဘယ်သူတွေကိုအရင်ထိုးပေးရမလဲဆိုတာကတော့သက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်မှာဖြစ်ပါတယ်။ဆေးဝါးအတွေ့အကြုံတတ်မှတ်တဲ့သူတွေကတော့ဒီကာကွယ်ဆေးမထိုးသင့်သေးဘူးလို့ FDA ကအမေရိကန်အစားအသောက်ဆေးဝါးကုကဲမှုဌာနကအကြံပေးထားပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုအမေရိကန်နိုင်ငံမှာအသုံးပြုဖို့တောက်ကြနေတုန်းကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ဟာကမ္ဘာမှာ Pfizer COVID ကာကွယ်ဆေးသုံးတဲ့6ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။
တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏတန်ချိန်150လောက်လျှော့ချဖို့ရည်မှန်းကြောင်း Climate Invention Summit ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာဂရိကဝတ်ပြုကြတဲ့ထိပ်သီးညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဂရိပြုလိုက်ပါတယ်
Despite our low level of industrialization,
Myanmar နိုင်ငံမှာဆက်မှုလုပ်ငန်းနည်းပေမဲ့ရာသီဥတုပြောင်းလဲမှုရဲ့သက်ရောက်မှုတွေကိုခုခံနိုင်စွမ်းမရှိဆုံးနိုင်ငံတစ်ခုဖြစ်ပါတယ်လို့ပြောဆိုပြီးဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ဆောင်ရွက်မဲ့မြန်မာဂရိကဝတ်တွေကိုကြီးညာခဲ့တာပါကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအလို့အဖွဲ့ UNFCCC ထံကိုမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာတင်သွင်းပါမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ဒီအမျိုးသားအဆင့်မှာဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
။ The NDC will reflect Myanmar's aspiration to reduce over 243 million tons of CO2
ပြန်ပြင်းရွှေ့ရင်အသုံးပြုမှုကိုသုံးဆက်ကိုရာဂိုင်းလုံးတုံးမြင့်မယ်နောက်တတော်ကန္တာကနေဖလုံးအိမ်တက်ွေထုတ်လုပ်မှုကိုနှစ်ဆန်ငါရာဂိုင်းလုံးရှော့ချမှုတွေနဲ့နိုင်ငံရဲ့ကာဗွန်တိုင်အောက်ဆိုက်တန်းချေနေရာ၄၀သုံးတန်းကျော်ရှော့ချမယ်ရှိမှန်းချက်အမျိုးသားအဆင့်စီမံကိန်းမှာပါဝင်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်းဆန်းစုကြည်ပြောသွားတာပါ ကီရင်းပြည်ပါဖက်ဆက်ဆိုလာစွမ်းအင်ထုတ်လုပ်ရေးကိုမြန်မာနိုင်ငံတွင်ပထမဆုံးအကောင့်ထဲပေါ်ခဲ့တဲ့မကွေးတိုင်းရဲ့ဆိုလာစွမ်းအင်အတွေ့အကြုံကိုမကွေးတိုင်းတဘာဝပဝင်းကျင်တင်စာတနဲ့စွမ်းအင်ဝင်ကြီးဦးမြင့်စောကိုပြီးခဲ့တဲ့လပိုင်းတွေအတွင်းက VOA ကမေးမြန်းထားပါတယ်ဆိုလာနဲ့လုတ်တဲ့ယူနီကော့စ်ကဈေးနဲ့ပို့ကြည့်ပါတယ်နော်ဒီယူနီကော့ 300 to 350 ဆိုတချို့ဆိုအရင်ကလာဟိုရှော့လို့ရင်းပြုန်ကို900လောက်အထိပေးရတဲ့အနေအထားတွေဖြစ်သလိုသူကအချိန်ပြည့်အချိန်ပြည့်အသုံးလို့လုံလောက်မှုသိမ့်မရှိဘူးဒါပေမဲ့လုံလောက်တယ်ဆိုရင်လည်းဈေးကပိုကြီးတယ်
အစိုးရဘက်ကတော့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ကင်တွယ်မဲ့အစီအစဉ်တွေထဲမှာစွန့်အင်လီလွင့်မှုနေသွားအောင်လူနေအိမ်တွေဆက်မှုလုပ်ငန်းတွေနဲ့တခြားကဏ္ဍတွေမှာပါဆောင်ရွက်ဖို့နောက်ဧကတသန်းခွဲနီးပါးတစ်တော်ကျွိုင်းတွေကိုထင်းသိမ်းဆောက်ရှောက်ပြီးအများပိုင်းနဲ့ပုဂ္ဂလိကပိုင်းမြေဧက6သိန်းကျော်မှာ တစ်ပင်တွေပြန့်ဆိုင်မယ်အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကမ္ဘာကောင်းဆောင်တွေအွန်လိုင်းကနေပါဝင်ဆွေးနွေးကြတဲ့ Climate Invention Summit
မှာဂရုပြုပြောဆိုသွားကြပါမယ်ရှင်။ဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယို CCN ကိုမနက် 6:00 ကနေ9:00 အထိနဲ့ည9:00 ကနေ10:00 အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည 9:00 ကနေ9:00 ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးဆွေးနွေးခွင့်အစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လောလူပေါင်းသက်တမ်းခွဲကျော်တည်ဆုံးရပြီဖြစ်တဲ့ကိုဗစ် 19ရောဂါအတွက်အမေရိကန်ဆေးကုမ္ပဏီတွေရဲ့အလားအလာကောင်းတဲ့ကာကွယ်ဆေးတွေဆက်ချမှုအတိုင်းအတာနဲ့ပတ်သက်ပြီးအမှုစီဝါပေးတာပညာရှင်မခင်စာဝင်းကြီးကိုနည်းနည်းပြောပြပေးပါမယ်။ ကျင်းပါပါမချင်တဲ့ဝင်ကြီး။ကိုဗစ်-19အတွက်ကာကွယ်ဆေးပေါ်နေပါပြီ။ဟိုလူတွေကိုလည်းဆန်းပြီးတော့ထိုးပြီးပို့အဆောအရာလောက်နေကြပါပြီ။ဆိုတော့ဒီကိုဗစ်-19ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အမှုစီဝါပေးတာပညာရှင်တွေဒီလေ့လာနေတာပေါ့နော်။စိတ်ချမှုရှိမရှိနော်အတိုင်းအတာဘယ်လောက်ရှိတယ်ဆိုတာသိချင်ပါတယ်။
ဟုတ်ကဲ့ပါအခုဒီစိတ်ချရတဲ့ဆိုတဲ့ဟာကတော့အခုအမေရိကရဲ့
FDA စီမှာသူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ဒေတာမှာဆိုလို့ရှိရင်ခုကကိုယ်စားငါးရတိုင်းတော့အဖီကစီစိတ်အာနေတင်ပြတယ်ဆိုတော့စိတ်အာနေတင်ပြတယ်ဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့ခုကတော့ကိုယ်စားလေတာတမတိတ်ရခိုင်တော့ကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေးစတန်ဒတ်အနေနဲ့ကြီးမယ်ဆိုလို့ရှိရင်
ရခဲ့တဲ့ကာကွယ်ဆေးရှင်ချင်းမယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေအနည်းငယ်တော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးတော့ဆိုးကျိုးမရှိရဘဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြားနိုင်ပါတယ်ရှင် ထုတ်တယ်ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကမျိုးဗီဇာအပွားပေါ့နော် virus ကရှိတယ်ဒီမျိုးဗီဇာ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတယ်ကဒီမျိုးဗီဇာအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့ဆိုတော့သူကပမျိုးချကာကွယ်ဆေးတွေမှာဆိုလို့ရှိရင်ခုနကအလီပြောသလိုပဲသူကနှင်းနဲ့ချီပြီးတော့ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့သူကအစင်ပေါင်းများစွာလောက်ရတယ်တတဝါအစင်မှာဆန်းတယ်တတဝါရှိအစင်မှာဆန်းတယ်ပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးအခုဖြစ်လာလို့ဆိုတဲ့ဟာကစမ်းသပ်ရတဲ့ဟာကအစင်းစင်းကသူကနှစ်ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါနဲ့စနစ်တတဝါ C စနစ်တွေမှာစမ်းသပ်မယ်ဆိုလို့ရှိရင်အရင်ဆုံးမှာလောက်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာဖတ်ထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်ဆိုပြီးခွဲထုတ်ပေးရတယ်လို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်ဆိုတော့ cell တော့အရင်သွင်းရတယ် cell ထဲမှာသူ့ကိုအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ်ဈေးအဲ့တော့မှဈေးပြန်ပြီးအဲ့တော့အဲ့ဒီစနစ်ကိုအခြေခံအဲ့ဒီအစင်းစင်းတစ်ခုလုံးကိုသူကမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူကဒီအနေနဲ့ပြီးတော့တတဝါမဲ့စနစ်စောင်းနဲ့စောင်းနဲ့စနစ်ကိုတန်းပြီးတော့ပွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ် virus အဲ့ဒီအစ်စ်နေမှာ virus ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအစ်စ်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်မလိုတော့ဖြစ်သွားတဲ့အခါကျဒီစနစ်တွေကိုအရင်ဆုံး perfect ရအောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတဝါမဲ့စနစ်မှာတန်းပြီးစမ်းလိုက်စမ်းလိုက်တဲ့အခါကျဘယ်လိုမျိုးဖြစ်သွားလဲဆိုတော့အခုအချိန်ကဘယ်လောက်တိုသွားလဲဆိုရင် January 9ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ကစဖြစ်တယ်သူတို့ပြည်ကသူတို့ကဒီမျိုးဗီဇာကိုသူတို့ကအင်တာနက်ပေါ်တင်လိုက်တယ်သူရဲ့ဒီမျိုးဗီဇာ data ပေါ့နော် genetic sequence မျိုးဗီဇာတွေ virus ရဲ့မျိုးဗီဇာ data ကိုအင်တာနက်ပေါ်တင်လိုက်တယ်တင်လိုက် January 9ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပေးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆုံတယ်ဆွေးနွေးတယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့ပွန်ဆွဲပြီးတဲ့ခါကျတော့တို့ကဒီရပိုင်းအတွင်းမှာတို့က phase 1စားဖို့အတွက်လုံလောက်တဲ့ဒီတိုင်းရပါတယ် phase 1ဆိုတော့လူနဲ့စမ်းသပ်ဖို့လူနဲ့စမ်းသပ်မဲ့စနစ်ကိုစားဖို့အဆင့်တစ်စမ်းသပ်ဖို့ဆိုတော့ဆယ်ကဏ္ဍနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ဒီတိုင်းရပါတယ်အဲဒီကနေပြီးတော့လပိုင်းအတွင်းမှာတို့က phase 3ဆိုတာလူအမြောက်ညာနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ဒီတိုင်းရတယ်အဲ့ဒါက phase 3ကို Moderna စားခဲ့တာက July 28ရက်နေ့မှာစားခဲ့တယ်July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီဒါဘလို့အချိန်နေရှိနေဆိုတော့ပြောလို့ရနေပြီ November မှာသူတို့ data သိကြတဲ့အချိန်နေဘလောက်ရကြိုင်တော့ဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ် November တတိယပတ်မှာသူတို့ Moderna ဆိုရင်94.1ရာခိုင်နှုန်းကာကွယ်ပေးတယ်အာတရားရာဂိုင်းတုံးကတရားရာဂိုင်းတုံးတော့ဒီငါဝယ်စေးလက်ခံရရှိတဲ့လူတွေဒီဟိုယောဂပြင်းထန်တဲ့အဆင့်မျိုးရောက်သွားတာသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကအကျဉာဏ်နိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်မျိုးပါပါတယ်အဲ့လိုမျို
းဆက်ကအခုလိုမျိုးပေါ့နော်ဒီဆေးတွေကိုထုတ်နိုင်ပြီဒီ phase 3လဲစမ်းသပ်ပြီစိတ်ချပြီလို့လည်းပြောတယ်ဒါပေမဲ့ဒီဆေးတွေကိုဟိုဖြန့်နိုင်ခါမှာဒီအပူချိန်ကမြင်လို့မရဘူးအရန်အေးမှဖြစ်တယ်ဆိုတော့အခြေအနေရှိနေဆိုတော့ဒီဟာမြန်မာနိုင်ငံလိုမျိုးနိုင်ငံလို့ပေါ့နော်အဲအပူပိုင်းနိုင်ငံတွေကိုဒီဆေးတွေပို့မယ်ဆိုလို့ရှင်ဒီဆေးရဲ့အာနိသင်အခြေအနေဘယ်လိုဖြစ်သွားနိုင်လဲအဲ့ဒါလေးကိုနည်းနည်းပြောပြပေးပါ
ကျမတို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသွေတဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့သူဒီ RNA ဒီမျိုးဗီဇာလေးကမျိုးဗီဇာအပွားလေးကအပူချိန်လေးဒီဂရီအထက်ဆိုလို့ရှိရင်သူကဟို degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း RNA ကိုအခြေခံပြီး mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကသူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲ lady degree ရဲ့အောက်ပေါ့နော် lady degree ရဲ့အောက်မှာထားတယ်ဒါပေမဲ့ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုလို့ရှိရင်သူက lady degree မှာထားတဲ့အတွက်ကြောင့်သူက lady degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူကစလုပ်ကြတဲ့ဟိုက minus 20မှာထားတဲ့အတွက်ကြောင့် minus 20မှာ ထားရမယ်ဆိုတယ် -70 degree celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်သူတို့လုံးဆောင်နေတဲ့ကာလတစ်လျှောက်လုံးမှာ -80 မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားသွားရမယ်အချိန်ကြီးဒီ -80 မှာထားအောင်ဒါပေမဲ့မရဘူးလားဟိုအနေပြောသလိုပေါ့နော်ဟိုတခြားပူတဲ့အချိန်တွေမှာထားလို့မရဘူးလားဆိုတော့ရလားမရလားဟိုကျမတို့ကဒါလုံလောက်တဲ့စမ်းမိဘူးပေါ့နော်မစမ်းမိဘူးဆိုတော့ protocol က set protocol ရှိနေပြီးသားဆိုတဲ့ဟာကြတော့ကျမတို့ကဒီအပူချိန်ကိုတိုးပြီးတော့မစမ်းရသေးဘူးမစမ်းရတဲ့အတွက်ကြောင့်မို့ဒါတကယ်၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်၄ degree မှာထားလို့ရတယ်ဆိုရင်ကဒါအတမှန်ရေခဲတက်တာပေါ့မခဲတဲ့ရေခဲတက်တာအောက်ပိုင်းရေခဲအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအချိန်လေးကိုရောက်မယ်ဆိုလို့ရှိရင် -20 degree centigrade ထားနိုင်တယ်အဲကျမတို့လက်ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် -20 ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲခန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့တုံးလို့ရတယ်ပေါ့နော
်ကာဝတ်ဆေးကိုနော်ဂျုံယုံကြီးကြီးနဲ့ထိုးတယ်လားမထိုးတယ်လားလူတိုင်းကဇဝေဇဝါဖြစ်နေပါတယ်ဆိုတော့ဒီလိုမျိုးကာဝတ်ဆေးလည်းရပြီဒီလိုလူတွေလည်းထိုးရတော့မယ်ဆိုတော့ဒီကာဝတ်ဆေးနဲ့ပတ်သက်ပြီးတော့ဒီယုံကြည်စိတ်ချမှုနည်းနည်းပြောပြပေးပါဦ
းအမေရိကဒီသူတို့အခုမော်ဒါနာဆိုလို့ရှိရင်ဒီ American FDA ကနေသူတို့ကသူတို့ကိုဖြတ်ရမယ်ဆိုတဲ့ဟာကတော်တော်လေးခတ်ခဲ့တယ်ပေါ့နော်သူတို့ဒီ American FDA ကိုသူတို့ကခွင့်ပြုမိန်တောင်းနိုင်တဲ့အခြေအနေရောက်တဲ့အထိကိုသူတို့ကဒါလုပ်ခဲ့ပြီးတော့ဒီဟိုကလည်းခွင့်ပြုမိန်ပေးခဲ့ပြီဆိုလို့ရှိရင်တော့ဒါဒီ American FDA ဆိုသူတို့အခုရက်60ပေါ့နော်ဒီထိုးပြီးတဲ့လူတွေအကုန်လုံးရဲ့တဝက်ရဲ့ထိုးအခုပါဝင်တဲ့လူတွေဆို Moderna ဆိုလို့ရှိရင်လူ3000ပါဝင်ခဲ့တယ် Pfizer ဆိုလို့ရှိရင်လူ4300ပါဝင်ပြီးတော့ထိုးနိုင်တယ်အဲ့ဒီမှာသူကဒီလူတွေရဲ့ဒီ4300ဆို4300နဲ့တဝက်3000ဆိုလို့ရှိရင်3000တဝက်မှာကာဝယ်ဆေးကိုလက်ခံရရှိခဲ့ပြီးတော့နောက်ဆုံးတစ်ခုလုံးကလည်းနှစ်ဆင့်ထိုးရတယ်ဆိုနောက်ဆုံးတစ်ခုထိုးထားတဲ့ဟာနောက်ဆုံးဒုတိယအကြိမ်ထိုးထားတဲ့ဟာ cost တွေသွားပြီးတော့သူက60အတွင်းမှာသူတို့မှာဘေးရွက်ဆိုးကျိုးရှိသလားမရှိဘူးလားဆိုတဲ့ဟာကို FDA ရဲ့အဆောင်ကြီးတယ်ဘေးရွက်ဆိုးကျိုးမရှိဘူးဆိုတာကိုပြနိုင်တယ်ဆိုတဲ့ခါကျတော့မှသူတို့ FDA ဘော်ကိုခွင့်ပြုမိန်တောင်းဖို့အတွက်တင်လို့ရတဲ့အစီအမံရောက်တာပေါ့နော်ဆိုတော့အခုကျတော့ခွင့်ပြုမိန်တောင်းထားတဲ့ဟာနှစ်ခုစလုံးကဘေးရွက်ဆိုးကျိုးသူတို့လူသေးတာတို့အရင်ဆိုးတဲ့ဘေးရဆိုးကျိုးအဲ့ဒါမျိုးတွေမရှိဘူးဆိုတော့အမခံနိုင်တဲ့အတွက်ကြောင့်တို့ခွင့်ပြုမိန်တောင်းလာပြီးပြီဇက်ခါကျတော့ရခဲ့တယ်ဆိုလို့ရှိရင်ကျန်တဲ့မြန်မာနိုင်ငံအများပြည်သူတွေလည်းဒါစိတ်ချသွားနေပေါ့နော်ယုံကြည်ခြင်းနဲ့ထိုးလို့ရတယ်ပေါ့နော်အဲ့လိုမျိုးပြောလို့ရပါတယ်ရှင
်ဒီ FDA ကနေပြီးတော့ခွင့်ပြုမိန်တောင်းထားတာကုမ္ပဏီဘယ်နှခုလောက်ရှိလဲဆေးဘယ်နှမျိုးလောက်ရှိပါလဲခု
လက်ရှိမှာက FDA ကနေပြီးတော့သူတို့ခွင့်ပြုမိန်တောင်းထားတာကနှစ်ခုရှိရယ် Pfizer ကတော့ပထမဆုံးတောင်းခဲ့တယ်နောက်ပြီးတော့ Moderna လာတယ် FDA ကအကြံပေးအဖွဲ့နဲ့သူတို့ဒီဆွေးနွေးမယ်ဆိုသူတို့ data တွေ review လုပ်မယ်ပေါ့နော်အခုရှိထားတဲ့လူတွေအကုန်လုံးကဘယ်လိုလူမျိုးတွေမှာသူတို့ရောဂါကူးခံရတယ်ဘယ်လိုလူမျိုးတွေမှာဆိုလို့ရှိရင်သူတို့ side effect ပြဒါမျိုးတွေသူတို့ကြည့်မယ်လက်ခံတယ်မလက်ခံတယ်ဆိုတဲ့ဟာသူတို့ဆွေးနွေးမယ်ဟာဒီဇင်ဘာ10ရက်နေ့မှာဒါ Pfizer တော့ကတော့ဒီဇင်ဘာ10ရက်နေ့Moderna ကြောင့်ဒီဇင်ဘာ18ရက်နေ့မှာဒါသူတို့ဆွေးနွေးပြီးတော့သူတို့ pass ပေးလိုက်မယ်ပေါ့
COVID 19အတွက်ကာဝယ်ဆေးတွေကနှစ်ဆင့်ထိုးရတယ်လို့ဆိုတော့ဒီနှစ်ဆင့်ကဘလောက်ကြာကြာခံမလဲပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါအခုနှစ်ဆင့်ထိုးရတယ်ဆိုပြီးတော့ပြောရတာပထမနှစ်ဆင့်မှာသူကနည်းနည်း dose နည်းတဲ့ဟာထည့်မယ်ဒီ spike protein ကအခုလောက်ထားပါဒီ spike protein ဆိုတာဆိုကျွန်တော်တို့ဒီအများကြီးသူလည်းသိသိလောက်ပါလားဒီ virus ကကျက်မောက်ပြီးပုံစံရှိရဆိုရင်ကျက်မောက်ပြီးပေါ်ကစုရှင်လေးတွေကို spike လို့ခေါ်တယ်သူကဒီ spike protein ကိုအသုံးပြုပြီးတော့ spike protein ကို coding လုပ်တဲ့ coding ဆို spike protein ကိုထုတ်မဲ့ RNA အပိုင်းလေးကိုပွားယူပြီးတော့ထိုးထည့်ပေးလိုက်တယ်။အဲဒီအဲ့ mRNA ကကိုယ်ထဲရောက်သွားတဲ့အခါကျရင် spike protein ပါနေတဲ့အတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ခုခံအားကဒါ virus ပဲဆိုပြီးတော့စပြီးတော့သူ့ရဲ့ခုခံအားစနစ်ကိုစပြီးတော့ဆက်နှိုးပေးတာပေါ့နော် activate လုပ်တယ်။ဒါမှသူက virus အစ်စ်မဟုတ်ဘူး spike ပဲဖြစ်တဲ့အတွက်ကြောင့်မလို့တကယ်တမ်း virus အလုံးဝင်တဲ့အချိန်မှာ spike ကိုတွေ့ပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ခုခံအားကမတို့ဒါအရင်တော့ဒါတွေ့ရဘူးတယ်ဆိုပြီးတော့လုပ်တာ။သူ့ရဲ့ immunity ခုခံအားစနစ်ကဘလောက်ခံတယ်ဆိုတဲ့ဒီနေ့မျိုးကမှဆိုလို့ရှိရင်ဆိုအခုလောလောဆယ်အထိက Moderna ဆိုလို့ရှိရင်လည်း July 29မှာစတယ် August မှာသူရဲ့နှစ်ဆင့်မှာထိုးရတယ်ဆိုပထမတစ်ဆင့်ထိုးတယ်ထိုးပြီးရင်လည်းပြင်းတယ် concentration များတဲ့ dose နဲ့ဒုတိယအကြိမ်ထိုးတယ်ရသရပတ်နည်းနည်းခွာပြီးတော့ထိုးရတာပေါ့နော်တခါကနှစ်ပတ်တခါကသုံးပတ်သုံးပတ်ခွာပြီးတော့ထိုးလိုက်တယ်ဆိုလို့ရှိရင်စုစုပေါင်းရင်သူရဲ့ dose တရံကာဝယ်ဆေး cost တရံထိုးရတာတစ်လကြာတယ်တစ်လပြီးတော့နောက်ထပ်နှစ်လပေါ့ဒီဒါ July ကထိုးရတယ် August လထိုးမယ်September October လို့မှာ3ကစောင့်ကြည့်ထားတယ်စောင့်ကြည့်ထားတဲ့အခါကျတော့အခုလောလောဆယ်ထိကကာကွယ်ဆေးတစ်ခုရဲ့ကာကွယ်ပေးနိုင်တဲ့ပတ်တန်းက3လဆိုပြီးတော့သူတို့ပြောလို့ရနိုင်တယ်ဒါပေမဲ့အဲ့ဒီပတ်တန်းကဘယ်လောက်ရှည်သွားတယ်ဆိုတဲ့ဟာကိုကျတော့အခုအချိန်နည်းနည်းလို့ ပေါ့အခုမှညီမတို့ဒီဇင်ဘာပဲရှိသေးတယ်ဆိုတဲ့ခါကျတော့ဒီဇင်ဘာခံနိုင်သေးလားဒီလူတွေဆက်ဆောင်ကြည့်ရမယ်နောက်နှစ်ဇန်နဝါရီခံနိုင်သေးလားဒီလူတွေဆက်ဆောင်ကြည့်ရမယ်ဆိုတော့ဒါကတော့ဒါ phase 3မဟုတ်တော့ဒါဒီ clinical trial phase 4ရဲ့ရောက်ပါပြီဒါပေမဲ့ဒီအချိန်မှာကြာရင်တော့တခြားအများပြည်သူ public ကိုလည်းထိုးဖို့ပြပေးနေတယ်ဒါတို့ရဲ့ဒီ data ကိုဆက်ပြီးတော့ဘယ်လောက်ခံလဲဆိုဆက်ပြီးစောင့်ကြည့်တော့မှာဖြစ်ပါတယ်ရှင်ဟု
တ်ကျေးဇူးများကြီးတင်ပါတယ်မခင်ဇာဝန်ဖြစ
်ကျေးဇူးပါ
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ဆာဆုကြည်အစိုးရပိုင်သတင်းစာကိုကြော်ညာတာဘလို့အတိတ်ပဲဆောင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင
်ဒီကနေ့ဒီဝေဘာ23ရက်နေ့ညကတိုင်လိုကြီးတိုင်မင်ကပုဂ္ဂိုလ်ဒေါက်ဆာဆုကြည်ဟာကိုဗစ် -19 ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်သူတွေကိုအစီအခံတင်ပြတဲ့မိတ်ခွန်းပြောပါတယ်ဒီဒီချိန်မိတ်ခွန်းရဲ့ထူးခြားချက်ကတော့မြန်မာနဲ့ကမ္ဘာရဲ့ကိုဗစ်အခြေအနေဆက်ဆက်အကြောင်းအရာတွေတွေမကဘဲနိုင်ငံတော်ပိုင်သတင်းစာတွေဖတ်ဖို့တိုက်တွန်းခဲ့ပါတယ်မိတ်ခွန်းရဲ့အခြေအများစုမှာနိုင်ငံတော်ပိုင်သတင်းစာမှာဖော်ပြထားတဲ့အကြောင်းအရာတွေဘလောက်ကောင်းကြောင်းသမိုင်းဆိုင်ရာအချက်အလက်တွေဘလောက်ပါကြောင်းကိုဗစ်နဲ့ပတ်သက်ပြီးတဲ့မကအခြားဆိုရကလုံနေကင်နေတဲ့စီဝါရေးစီမံကိန်းကြီးတွေအစသဖြင့်စုံစုံလင်လင်ပါဝင်လာမှုဖတ်သိကြအောင်အမုန်းတင်သွားပါတယ်ဒီအကြောင်းအရာတွေကိုပြောဆိုသူဟာဒေါက်ဆန်းစုကြည်မဟုတ်ဘဲအခြားသူတယောက်ဖြစ်နေမယ်ဆိုရင်တော့အဝေးပိုင်းခံရယုံမကလောင်ပြောင်တာမျိုးကိုတော့ခံရကောင်းခံရနိုင်ပါတယ်အခုပြောဆိုသူကတော့ပြည်သူအများစုထောက်ခံအားပေးတဲ့ဒေါက်ဆန်းစုကြည်ဖြစ်နေလေတော့ဝေဘာပြောဆိုတာသိပြီးမမြင်မတွေ့ကြရပါဘူးဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်ပိုင်သတင်းစာတွေကိုဖတ်ပါဆိုပြီးစီအောင်ဆွဲဆောင်တာဟာဘလို့အတိတ်ပဲဆောင်ပါသလဲ NLD အစိုးရရဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့ policy မှန်ကန်မှုရှိပါရဲ့လားဆိုတာဝေဖန်ဆန်းစစ်ကြည့်ကြရအောင်ပါ
ဒေါက်ဆာဆုချီကပြန်ကြားရေးဝန်ကြီးဌာနကပြည်သူ့ဗန်နာငွေနဲ့ထုတ်ဝေဖြန့်ချီနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်ကြဖို့အကြောင်းအရာမျိုးစုံပြည့်ပြည့်စုံစုံပြောဆိုပြီးတိုက်တွန်းသွားတာပါအစိုးရကထုတ်ပြန်တဲ့အချက်အလက်တွေဟာလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာလည်းပါတယ်ဆိုပေမဲ့သတင်းစာကအဲ့ဒါတွေထက်ပိုပြီးပြည့်စုံနေဖတ်တဲ့သူအတွက်မျက်လုံးကိုလည်းတက်တာစေတယ်လို့ဆိုသွားတာပါတကယ်တော့ပြန်ကြားရေးကထုတ်တဲ့အစိုးရပိုင်သတင်းစာဆိုတာဟာအစိုးရကောင်းကြောင်းဝါရဖြန့်ပေးရတဲ့ဝါရဖြန့်သတင်းစာလို့ဆိုရင်လည်းမှန်မှားပါဘူးအရင်ဆရာနာရှင်ခေတ်အဆက်ဆက်ကလေးကရှိခဲ့တဲ့အဲ့ဒီနူဝါရဟာအခု NLDလက်ထက်မှာလည်းလုံးဝမပြောင်းလဲပဲကင်ဆွဲထားစေပါပဲအစိုးရပိုင်သတင်းစာတွေအပြင်ပုံနှိပ်ထုတ်ဝေနေတဲ့စာဆောင်တွေထုတ်လွှင့်နေတဲ့ရေဒီယိုလိုင်းနဲ့ညပြလှစွာသောရုပ်သံလိုင်းတွေအားလုံးဟာအဲ့ဒီမူဝါဒအောက်မှာပဲထုတ်ဝေထုတ်လွှင့်နေကြတာပါအစိုးရရဲ့ထုတ်ပြန်ချက်တွေကြေညာချက်တွေအစိုးရခေါင်းဆောင်တွေကပြောတဲ့မိကွန်းတွေအစိုးရထိပ်ပိုင်းယာတူးအပြောင်းလဲတွေပြန်တန်းတွေအစိုးရကအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေစောင်းမတွေစတာတွေကိုအဓိကထားဖော်ပြနေတာမျိုးပါအဲ့လိုအကြောင်းအရာတွေတသက်ကြီးပဲဖော်ပြနေရင်ဘသူမှဖတ်ကြမှာကြည့်ကြမှာမဟုတ်လို့ရွေးချယ်ထားတဲ့နိုင်ငံတကာသတင်းဘာသာပြန်နေနေဖြောပြေးဆိုင်ရာနေနေနာရေးသတင်းနဲ့ကြော်ညာတခါတရံကြပြစောင်းမစတာတွေနဲ့ဖြည့်စွက်မွန်းမံတာတော့ပဲရှိပါတယ
်အရေးကြီးတာကအစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားတွေအားလုံးမှာပြည်သူတွေသိချင်တဲ့သတင်းတွေကိုစုံစုံလင်လင်မဖော်ပြပါဘူးအစိုးရရဲ့လုတ်ကင်ဆောင်ရွက်ချက်တွေကိုအားပေးကူညီပံ့ပိုးရမရောက်ဘူးလို့သူတို့ယူဆတဲ့သတင်းမှန်သမျှမဖော်ပြပါဘူးဒါအပြင်ဖော်ပြတဲ့သတင်းတိုင်းမှလည်းပြည့်ပြည့်စုံစုံမဖော်ပြပါဘူးလိုရာလောက်ပဲဖော်ပြပြီးတခါတရံဖော်ပြတဲ့သတင်းမှအနှစ်သာရလုံးဝမပါတဲ့သတင်းမျိုးလဲအမြောက်များရှိနေပါတယ်ဥပမာဘသူကဥဆောင်ပြီးဘာအကြောင်းအရာနဲ့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးဘသူတွေတက်တယ်ဒါလောက်ပါပဲ။စောင်းမတွေအားလုံးလိုလိုဟာလည်းအဲ့ဒီသဘောတိုင်းပါပဲ။အားလုံးကိုခြုံငုံကြည့်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်သံတွေဆိုတာဟာပြည်သူတွေသိချင်တဲ့သတင်းစုံစုံလင်လင်တင်ပြတာမျိုးမဟုတ်ပါဘူး။နောက်တစ်ခုကတော့ဖော်ပြမှုတိုင်းမှာအစိုးရဘက်ကလိုက်တဲ့ဘက်လိုက်မှုရှိနေတာတွေ့နိုင်ပါတယ်။အသေးစားစစ်စစ်လိုက်ရင်အစိုးရပိုင်သတင်းစာရေဒီယိုရုပ်မြင်သံကြားဖော်ပြမှုတွေအားလုံးလိုလိုဟာအခြေခံစာတစင်းကျင့်ဝတ်မီဒီယာကျင့်ဝတ်နဲ့လည်းကန့်ညီမှုမရှိတာတွေ့နိုင်ပါတယ်။
အခြားတစ်ဖက်မှာတော့မြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းအခြေအနေကောင်းမနေပါဘူး။ပုံနှိပ်သတင်းစာလက်တဆုပ်စာလောက်ပဲရှိပြီးအမျက်အစွန်းရနေတယ်ဆိုတဲ့သတင်းမျိုးမကြားမသိရပါဘူး။လ လောက်ကင်ခွင့်ရတာတိတ်မကြသေးတဲ့ပုဂ္ဂလိကရုပ်တံလိုင်းလုပ်ငန်းတွေကလည်းတင်ကြားရေးဝန်ကြီးဌာနရဲ့တစ်ဖက်သက်စည်းမျဉ်းတွေကိုယ့်ဘာသာကိုယ်စင်စါလုပ်ခိုင်းတဲ့စနစ်တွေအောက်မှာငွေချေးအရအောင်မြင်မှုရနေတာမျိုးမကြားသေးရသလိုပြည်သက်လက်ခံအားပေးမှုအတွက်လည်းရုန်းကန်နေရစေဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံကပုဂ္ဂလိကသတင်းမီဒီယာလုပ်ငန်းတွေဟာစာနယ်ဇင်းကျင့်ဝတ်မီဒီယာကျင့်ဝတ်လိုက်နာနိုင်မှုအပိုင်းမှာအားနည်းချက်တွေရှိနေသေးတဲ့အပြင်အရေးအသွေးပိုင်းမှာလည်းလိုအပ်ချက်အများကြီးရှိနေတာတွေ့မြင်ကြရပါတယ်။အားလုံးကိုခြုံကြည့်လိုက်ရင်အစိုးရပိုင်းမီဒီယာရောပုဂ္ဂလိကပိုင်းမီဒီယာတွေပါအားနည်းနေတဲ့နိုင်ငံတစ်ခုအနေနဲ့မီဒီယာဟာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးစတဲ့တိုင်းပြည်ရဲ့မန္တလေးကြီး၃ရပ်ကိုထိန်းကျောက်နိုင်မယ့်အပြန်အလှန်လေးစားသမှုရှိစေမယ့်စထုတ်တမန္တလေးအဖြစ်ရောက်ဖို့အတော်လေးကိုစူးစမ်းကြရပါအောင်မယ်။လက်ရှိ NLD အစိုးရဟာလည်းအရင်စစ်ဗိုလ်ချုပ်တွေစစ်ဗိုလ်ချုပ်ဟောင်းတွေရဲ့အစိုးရတွေလိုပဲပုဂ္ဂလိကမီဒီယာတွေကိုအားပေးလိုစိတ်ရှိတာမတွေ့ရပါဘူး။အာဏာရခဲ့တဲ့၄-၅နှစ်အချိန်လုံးသတင်းမီဒီယာလောကအတွက်အရေးကြီးတဲ့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာဥပဒေလိုမျိုး Public Service Media ဥပဒေလိုမျိုးကိုအသက်ဝင်လာအောင်မကြိုးစားခဲ့တဲ့အပြင်တီတူရရဲ့သတင်းသိပိုင်ခွင့်ရှိရေး Right to Information Law ပြထန်းနိုင်အောင်လည်းမကြိုးစားခဲ့ပါဘူး။တရားရုံးဝန်ကြီးဒေါက်တာဖေမင်းကမြန်မာနိုင်ငံမှာသတင်းစာအပါဝင်ပုံနှိပ်စာနယ်ဇင်းလုပ်ငန်းစီးပွားရေးအရာကြာဆင်းသွားရတာဟာ digital platform ပေါ်ပေါက်လာလို့ဖြစ်တယ်။ကဘာကြီးကလည်းအဲ့လိုပြောင်းနေတယ်။ဒါကြောင့်ကဘာကြီးနဲ့အတူလိုက်နိုင်အောင်ကိုယ့်ဘာသာကိုစူးစမ်းကြဆိုပြီးပြောဆိုခဲ့တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့အစိုးရဝါဒဖြန့်ချီရေးအတွက်ပြည်သူ့ဗန္ဓာငွေနဲ့ထုတ်ဝေနေတဲ့အစိုးရပိုင်သတင်းစာတွေကိုဖတ်တင်ကြောင်းစီရင်ပြောဆိုတာကိုပဲကြားလိုက်ကြရပါတယ်။
တကယ်တော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်မာရေးအတွက်ပုဂ္ဂလိကသတင်းမီဒီယာလောကအရေးသွေးပိုင်းအရာရောကျင့်ဝတ်ပိုင်းအရာပါမြင့်မားလာဖို့လိုပါတယ်။တချိန်2015ခုနှစ်တုန်းကအာလက်ပင်သတင်းဌာနကိုဒေါ်ဆန်းစုကြည်ကအစိုးရပိုင်းသတင်းစာတွေဘာတွေကတော့ဒီမိုကရေစီနဲ့မသင့်လျော်ဘူးလို့ထင်တယ်။ဒါပေမဲ့ဒါဟာအမတို့နေချင်းညချင်းမလုပ်ပါဘူး။သေချာတိုင်ပင်ပြီးတော့မှလုပ်မှာပါ။ဒါပေမဲ့သိပြီလဲအချိန်မဆွဲချင်ဘူး။ဒီမိုကရေစီနီလန်းချောင်းလို့အများဆုံးလုံးမပဲဒီနိုင်ငံဟာအစင်ချောသွားမှာပါလို့ပြောခဲ့ပါတယ်။တဆက်တည်းဒေါ်ဆန်းစုကြည်ကအစိုးရကထောက်ပံ့ပေးပေမဲ့လွတ်လွတ်လပ်လပ်လုပ်လို့ရတဲ့ VOE နဲ့ BBC သတင်းဌာနတွေကိုကိုးကားပြောဆိုလိုက်ပါသေးတယ်။လက်တွေ့မှာလဲအစိုးရပိုင်းဝါဒဖြန့်သတင်းစာတွေနဲ့မီဒီယာပေါင်းစုံကိုလွတ်လွတ်လပ်လပ်မီဒီယာတွေဖြစ်လာအောင်ဒေါ်ဆန်းစုကြည်လုံနိုင်မှာမဟုတ်တာကတော့သိကြပါတယ်။လုံနိုင်တာကတော့သူပြောခဲ့တဲ့ VOE BBC တို့လိုဥရောပမှာခေတ်စားတဲ့ public service media လိုမျိုးကိုဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်သင့်ပါတယ်။ဒီအတွက်ပေါ်ပေါက်လာမဲ့နိုင်ငံတော်ကထောက်ပံ့လွတ်လပ်ပြီးအမိကိုကင်းတဲ့ဘုတ်ဖွဲတစ်ဖွဲကအကောင့်ထဲပေါ်မဲ့ PSB အတွက်လက်ရှိအစိုးရပိုင်းတွေတဲကသတင်းစာ၊ရေဒီယိုရုပ်သံတစ်ခုစီလောက်ကိုခွဲဝေပေးရင်တောင်အကောင့်ထဲပေါ်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရှိရနေဖြစ်ပါစေတော်ရရှင်နာရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာ live ကြေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနှားဆရာမှာဖြစ်ပါတယ်အခုရင်တော်ရရှင်တွေ Messenger မှာရေးလာတဲ့စာလေးတွေကိုဖော်ပြပေးကြပါမယ်เนาะစိုးဝေလာသောဆိုတဲ့တော်ရရှင်က Messenger မှာစာလိုလေးတစ်စောင်ရေးလာတာပါကျွန်တော် VOE ပြည်သက်ပါ VOE ကို16နှစ်တည်းကနားထောင်နေတာပါအခုအသက်40ရှိပါပြီလူချင်းမင်းစာပြန်ပါဟဲ့ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းတော့ကျွန်မပြန်ရေးလိုက်ပါတယ်တခြားဘာအကြောင်းရာမှမရေးထားမမေးထားတာကြောင့်တခြားတော့လည်းပြန်မေးလိုက်တော့ပါအောင်နော်ဘာပဲပြောပြောအခုလိုမျိုးအဆက်အသွယ်လုပ်တဲ့နေ့တည်သွားပြီဆိုတော့လိုအပ်လာရင်နောက်တစ်ခါပြန်စာရေးနိုင်ပါတယ်ကျွန်တော် VOE အစီအစဉ်တွေကိုရေဒီယိုရုပ်သံနဲ့အင်တာနက်စာမျက်နှာတို့ကနေပြန်ဆက်လက်နှားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးပါဒီမှာအတော်မရန်ဆိုတဲ့တော်ရရှင်ကလည်း Messenger ကနေစာလိုလေးရေးလာတာပ
ါ VOE ကိုနားထောင်လာတာနှစ်ပေါင်း30နီးပါးပါစာတစ်ခါမှမရေးဖြစ်သေးပါဘူးရေးမယ်ရေးမယ်နဲ့အတင်းကြည့်တာအချိန်ချင်းပါပဲ net line မရှိတဲ့တော်တောင်တဲ့အများဆုံးလှုပ်လှုပ်နေရတော့အခုထိ Radio ကိုပဲအားကိုးနေသေးပါကျွန်မချစ်တော် VOE ထာဝရပန်းပန်ပါစေ
ဟုတ်ကဲ့ပါအခုလိုမျိုးအပေးနာရှင်တဲ့အတွက်ထူးကျေးဇူးပါရှင်။လာရတဲ့နေရာလေးတွေရောက်ရင်လည်းအခုလို VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ VOE သတင်းတွေကိုကြည့်ရှုနိုင်ပါတယ်လို့ပြောချင်ပါတယ်။ကျေးဇူးတင်ပါတယ်နော်။ရှင်လန်းချမ်းမြေပါစေလို့လည်းဆုတောင်းပေးချင်ပါတယ်။လေလိုင်းချစ်သူဆိုတဲ့တော်ရရှင်ကလည်း မင်္ဂလာနေနဲ့ခင်ဗျာခင်ဗျာဘေးရန်ကင်းရှင်ရေယောဂအပေါင်းပါလဲခင်ဝေပါစေမသိတာလေးရှိလို့သိခွင့်ရရင်မေးခွန်းပြပါတဲ့ဒီလိုင်းချစ်သူကပြောလာတာပါဟုတ်ကဲ့ပါစာရေးပြောမေးနိုင်ပါရဲ့နော်ကျမတို့စီကိုအီးမေးလ်ကနေစာရေးမယ်ဆိုရင်တော့အီးမေးလ်လိပ်စာ bambi@voanews.com ဖြစ်ပါရဲ့ဒါမှမဟုတ်လည်းဒီ Facebook ကနေပြောပဲ Messenger အသုံးပြုပြောစာရေးမယ်ဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာပေါ်က Messenger နေရာလေးကိုနှိပ်လိုက်ပြီးတော့အဲ့မှာစာရေးလို့ရပါရဲ့နော်ဒါကတော့အမြန်ဆုံးကျမတို့ဒီစာကိုတွေ့ရင်တွေ့ချင်းပြင်ချပေးပါရဲ့ကူကူလွင်ဆိုရဲတော်ရှင် Messenger မှာစာလိုလေးရေးပြီးတော့မေးလာတာကိုလည်းဖြေကြားပေးကြပါလိမ့်ရှင်။သူက viewing ညမဝိုင်းအစီအစဉ်အချိန်လေးတွေတည်ကြပါလိမ့်တယ်။ဟုတ်ကဲ့ပါကူကူလွင်အဲ့မှာအစီအစဉ်တည်နေတယ်ဆိုတာက radio လားရုပ်မြင်သံကြားလားမပြောထားလို့နှစ်မျိုးစလုံးပြောပြပါမယ်နော်။ကျမတို့ radio အစီအစဉ်တွေကတော့တနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပိုင်းမှာမနေ့6နာရီကနေ9နာရီထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့ညပိုင်းမှာဆိုရင်လည်းည9နာရီကနေ10နာရီအထိကျမတို့တိုက်ရိုက်ထုတ်လွှင့်ပေးပါရင်ဒီအစီအစဉ်တွေကိုကြားရမှာညပိုင်းအတွင်းမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးတာရှိပါတယ်။မနေ့ပိုင်းမှာမနေ့7နာရီက9နာရီပြန်ပြီးတော့လွှင့်ပေးပါရရှင်။ညပိုင်းမှာဆိုရင်တော့ကျမတို့အစီအစဉ်ပြည်ပြည်စင်က10နာရီကနေပြီးတော့17နာရီကိုပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။ရုပ်မြင်သံကြားကိုလည်းကျမတို့နေ့စဉ်မနေ့30နေ့စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါရင်ည9နာရီကနေ9နာရီကိုထုတ်လွှင့်ပေးနေပါရရှင်။ဒါမှမဟုတ်ဒီကျမတို့ရုပ်မြင်သံကြားထုတ်လွှင့်ခြင်းမှာမကြည့်လိုက်ရအောင်ဆိုရင်တော့ TVB မြန်မာဒီမိုကရက်တစ်ရုပ်သံကားနေပြောလဲည9နာရီကနေပြော9နာရီခွဲထိပြန်ပြောထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နော်။နောက်ထပ်တော်ရရှင်ကျော်စိုးလိုင်ဆိုတဲ့တော်ရရှင်ကတော့အာဖဂန်နစ္စတန်ကသတင်းတွေပေါ်ပြပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ထူးထူးခြားခြားပါပဲရှင်။သူ့လိုမျိုးပဲတော်ရရှင်မှာဒီအာဖဂန်နစ္စတန်သတင်းနဲ့ပတ်သက်ပြီးတော့ကျမတို့စီကိုစာပြီးတော့စာရီတိတ်ပြီးရေးလို့မရှိပါဘူး။သူကအစ်သားဖြစ်ပါရင်နော်။ကျွန်တော်တို့မြန်မာလူငယ်စစ်သားများနဲ့ကျွန်တော်ဤချစ်မိတ်ဆွေစစ်သားငယ်များအတွက်အထူးသတင်းများဝေရသဖြင့်ဝမ်းသာဂုဏ်ယူပါရစေ။ View One တို့သားများခင်ဗျားရဲ့အမြဲနေ့စဉ်ညစဉ်အချိန်ရှိတိုင်းနားထောင်ရပါ။အားလုံးကိုလေးစားပါရစေတဲ့ကြော်ဆိုးလိုင်းဆိုတဲ့တော်ရရှင်မ။ဟုတ်ကဲ့။နားထောင်နေရဆိုရင်တော့ကျွန်မအခုဒီစာလေးဖော်ပြပေးလိုက်တာကိုကြားမယ်ထင်ပါရဲ့နော်။အမြဲတမ်းနားထောင်နေတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဘာဗီအစီအစဉ်ဒီအမေရိကန်ပြည်အောင်စုမှာကပ်ဘေးရောဂါအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားထောင်လို့ရေးလာတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်။တော်ရရှင်ဦးအောင်ညွန့်ဖြစ်ပါတယ်။ရင်းနှုံးကလည်းမကြခဏကျမတို့စီကိုဒီ Messenger ကနေစာရီးရေးတတ်တာစာရီးအားလုံးရပါတယ်။ကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်ဦးအောင်ညွန့်ရင်။ဒီတော်ရရှင်ကအမေရိကန်မှာရှိနေကြတဲ့မြန်မာနယ်ပေါ်ရဲ့အားလုံးအမေရိကန်ပြည်အောင်စုကလူတွေအားလုံးရှေ့ဆက်ရမယ်ခီးသားရဖြောင့်ပြူပြီးတော့စိတ်သွေးရကိုပါလိုရဆန္ဒပြေဝပြီးတော့ယနေ့ပြန့်ပွားနေတဲ့ကပေးယောဂါအစိုးကြီးကလည်းအမြန်ဆုံးကင်းဝေးပပျောက်ပါစေလို့ဆုမွန်တောင်းပါတယ်အားလုံးကျန်းမာချမ်းသာကြပါစေတဲ့ဘကိုးတိုင်းဒေသကြီးရဲနယ်မြေကပါဆုပြီးတော့ဦးအောင်ကျော်ညွန့်ဆုတောင်းပေးလာပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒီမှာမြတ်ကိုဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုဗစ်ကပေးယောဂါကြီးတကွာလုံးကကြုံတွေ့နေရတဲ့အချိန်မှာသူကကျမတို့ video ကတင်ပြသွားတဲ့ covid ကာကွယ်ဆေးထိုးနှံတဲ့သတင်းကိုဖတ်ပြီးတော့အခုလိုတုံ့ပြန်ရေးလာတာပ
ါကာကွယ်ဆေးကလည်းသူများပို့လျာမှပေးမှကမ်းမှထိုးရမယ်တန်းယူမှလူဖြစ်ရတာကိုကိုကူပဲစိတ်နာပါတယ်သူများတွေထိုးတာကိုပီတိဖြစ်ဝမ်းမြောက်မယ်အားကျမယ်ပြီးတော့မျှော်လင့်နေပဲဘာမှတခုမှမဖြစ်ပါစေနဲ့လို့ပဲဆုတောင်းအောင်ပဲပေါ့
ပါဟုတ်ကဲ့ပါကိုမြက်ကိုရဲ့စာကိုဖတ်ရတာစိတ်ထောင်ခတ်ကြကြလို့စဉ်းစားမိပါတယ်ဒါမင်းလေမြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးအတွက်တော့အင်ဒီးယားချင်းနိုင်ငံကြီးတွေဖြစ်ကြတဲ့ဒီအင်ဒီးယားတို့တရုတ်တို့ဘက်ကလည်းကူမယ်ပေးမယ်ဆိုတာမျိုးကြားရပါတယ်နော်။ဆိုတော့တလက်ဆိုင်ကိုသားရည်ဒီသောရရှင်ပြောနေတဲ့ဒီကာကွယ်ဆေးကိစ္စပေါ့နော်မြန်မာနိုင်ငံအတွက်ဘလို့အခြေအနေရှိလဲဆိုတာဒီသောရရှင်ကိုနည်းနည်းလေးဖြေပေးပါလားရှင
်။အမြန်မာအင်ဒီးယားဒီအင်ဒီးယားနိုင်ငံဆိုတော့ကစီးပွားထုတ်လုပ်မှုပိုင်းမှာကမ္ဘာမှာထိတ်ကရှိပါတယ်။ဒီကမ္ဘာလုံးအတွက်ကိုအမြောင်များကိုထုတ်ပေးနေတာပါ။အခုဒီကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်လည်းတကမ္ဘာလုံးအတွက်ကိုသူတို့ထုတ်ပေးနိုင်မယ်ဆိုပြီးတော့ပြောထားပါတယ်။တရုတ်နိုင်ငံဆိုတာကလည်းဆက်သက်မှုကအခုနောက်ဆုံးအဆင့်ကိုရောက်နေပါပြီ။မကြခင်ထွက်တော့မှာပါ။နောက် vaccine diplomacy ဆိုပြီးတော့တရုတ်အိန္ဒိယကအပြိုင်လုပ်နေကြရဲဆိုတော့မြန်မာနိုင်ငံဟာဒီကာကွယ်ဆေးတွေထွက်လာပြီးတော့မရှိမနှောင်းဆိုသလိုပဲရလိမ့်မယ်။လုံလုံလောက်လောက်ကိုရမယ်လို့ယူဆပါတယ်။ကာကွယ်ဆေးမရခင်မှာတော့တက်နေသလောက်တော့အောက်အီးပြီးတော့နေကြပါလို့ပဲပြောချင်ပါတယ်
။ဟုတ်ကဲ့ပါ။
ကာကွယ်ဆေးကတော့ဒီအမေရိကန်ပြည်အောင်စုမှာတော့ပြင်းပြင်းထန်ထန်လုပ်နေကြတာရှိပါတယ်ဒီပြည်ထောင်နိုင်ငံမှာပဲထိုးနေနေတာဖြစ်ပါတယ်ကနေဒါမှာတော့မကြခင်စားတော့မယ်အားရှာနိုင်ငံတနေနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတရင်ကိုလည်းဖက်လိုက်ရပါတယ်ပြီးခဲ့တဲ့ဂျပန်ဂျမားတွေသူတို့ကလည်းဒီဇန်နဝါရီလ23မှာစပြီးသူတို့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုထိုးမယ်ဆိုတာမျိုးပ
Tanya Dora Sintia, Mampo Sura Dora Sima, Tuga, Apilia Bafio Yede, Fury Puedo Puedari, Along a Depon Bari, Begrin, Dola, Christmas Lesson in a Lutimari, Hokeva, Tomorrow, Fury Gani, Pure Depon Tote, Sura Yellow Romashiva, no? Tomorrow, why not the why not Daria Depon or Jizin is in? Tomorrow, viewing your Mawan Facebook Samian Amatua Chilo Yavari, Ama tomorrow, oh. အလင်းတင်တဲ့လိုတက်ပုံလေးတင်ထားပေးပါတယ်ဥမာဆိုရင်မနစ်ကဒီလိုမျိုးရာဒီပေါ့နော်ခရစ်မတ်ရာဒီမှာဆိုရင်ကျွန်တော်တို့ဒီခရစ်မတ်ယုံနေမှာပွဲတော်လေးကျင်းပတဲ့တက်ပုံမျိုးတင်ထားရပါတယ်ရှင်ဒီနေ့တော့ကျွန်တော်တို့ဒီအားလုံးအိမ်ကနေအလုပ်လုပ်ရတဲ့အတွက်ကြောင့်လို့အခုလိုမျိုးရုံးမှာစုပြီးတော့ခရစ်မတ်ပွဲတော်မကျင်းပနိုင်ပါဘူးပြက်ကလေးအတွက်ဆိုရင်တော့ပြက်ကလေးလိုချင်နေဆိုရင် ီးမေးလ်လိပ်စာ burmese@voanews.com လို့ကနေပြီးတော့စာရေးပြီးတော့ပို့လိုက်နိုင်ပါတယ်ရှင်ဟိုတလောင်းကတော့ပြက်ကတင်နေပို့မသေးကြဘူးလို့ကျမပြောခဲ့တာအလုံးကြားလိုက်မယ်ထင်ပါရယ်နော်။ဒါပေမဲ့သတင်းကောင်းကတော့အဲ့ဒီနောက်ပိုင်းမှာပဲကျမတို့ပြက်ကတင်နေပို့ဖို့အဆင်ပြေမယ်ဆိုတော့ရယ်ပြက်ကတင်နေဒီမှာအမေရိကန်ပြည်အောင်စုမှာအဆင်သင့်ဖြစ်နေပြီဆိုတော့ရယ်ဟိုကျမတို့ရုံးကနေပြီးတော့အကြောင်းကြားလာပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကိုအလုံးစုပြီးတော့ပို့ဖို့လုပ်နေပါတယ်။မြန်မာနိုင်ငံရောက်ရင်မြန်မာနိုင်ငံကဝိုင်းတော်လူဝိုင်းတော်သားတွေကဝိုင်းပြီးတော့ကော်လုံးပို့ရမယ်လိပ်စာတွေကပ်ပြီးတော့အစီအစဉ်မှာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ပြက်ကတင်လိုချင်တဲ့တော်ရရှင်နေအနေနဲ့ကျမတို့စီကိုနာမည်နဲ့နေရာလိပ်စာတိတိကျကျလေးဒီအီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အတိအချရေးပို့လိုက်ပါနော်အားပေးတဲ့ viewer ပေးတဲ့အားလုံးကိုကျေးဇူးတင်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရည်ချင်ပါတယ်တော်ရရှင်တွေကိုနောက်ပိုင်းမှာမေတ္တာတည်လက်ဆောင်ဖြစ်တဲ့ Sound Daily တစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်ကျမတို့ viewer မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတိလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီ digital view တွေတော့ရှင်နေကို view ကနေပြောဒီ sound ring ကလာဒီစမာကာလာ sound တစ်ချက်လေးတစ်ပုတ်နဲ့မြေတားဒီလက်ဆောင်ပါခြင်းပါတယ်ရှင်။အရင်တုန်းကတော့ခိုင်ထူးတီဆိုသွားခဲ့တဲ့နာမည်ကြီးတစ်ချက်တစ်ပုတ်ဖြစ်ပါတယ်။မူရဲတီဆိုသူအဆိုတော်ကြီးခိုင်ထူးလည်းကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ဒီတစ်ချက်ကိုတခြားအဆိုတော်တွေလည်းပြန်ပြီးတော့စိုးကြတာလည်းနားထောင်ရပါတယ်။ဒါပေမဲ့ဒီတစ်ခေါက်တော့ကျွန်မတလောကမှာနားထောင်ဖြစ်တဲ့မြန်မာနိုင်ငံကအဆိုတော်မှလေးဂျူဝယ်ပြန်ပြတ်တီဆိုထားတဲ့ပုံစံလေးကိုထုတ်လွှင့်ပေးခြင်းပါတယ်။ခိုင်ထူးရဲ့နှင်းဝေတဲ့ဆောင်းတခြင်းကိုဂျူဝယ်ပြန်ပြတ်တီဆိုထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်နော်။Dream. ကြရရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တည်သခြင်းတောင်းလာတွေကိုတင်းနေဝင်နေညာပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA internet sa myin na ma pyan pyo na sin nai ma le shin. Jamaru ye website leisa ga burmese.voanews.com phit par yi. VOA ko le sa yee ja ba aw no. Taw ro shin ni a long shwin lan chan mye ja ma si shin.
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာဗပုရုပ်ထုလေးတွေထုလုပ်နေပါတယ်။အိန္ဒိယနိုင်ငံကဇုံတွဲတွဲဟာ PPE တကိုးရေးအကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးကွာရန်တင်းစင်တာမှာမင်္ဂလာဆောင်ခဲ့ကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။အီဂျစ်နိုင်ငံကအနုပညာရှင်တယောက်ဟာခဲတံထိပ်ဖျားလေးတွေမှာအမှုရုပ်ထုလေးတွေထုလုပ်နေပါတယ်။အသက်28နှစ်အရွယ်အီဘရာဟင်ဘီလဲဟာမှန်ဘလူးနဲ့တခြားပစ္စည်းကုရာတွေကိုတုံးပြီးအီဂျစ်သမိုင်းကိုကူစားပြုတဲ့ဗဟုရုပ်ထုလေးတွေထုလုပ်နေတာပါ။ထိုင်ဝမ်အနုပညာရှင်တယောက်ရဲ့လက်ရာတွေကိုသဘောကျပြီးအခုလိုအီဂျစ်ဘီယန်ဖာရိုရဲ့ရုပ်ထုတွေကိုခဲတံထိပ်ဖျားမှာပုံဖော်ခဲ့တာပါ။အနုပညာဟာအကြံဉာဏ်ပေါ်အခြေခံပြီးအီဂျစ်ရှေးဟောင်းမွေနှစ်ပုံတွေကိုအခုလိုဖန်တီးခြင်းအဖြစ်ထိန်းသိမ်းမိတာလည်းဖြစ်တယ်လို့ဘီလဲကပြောပါတယ်။သူကဥပဒေဖွဲရထားသူတယောက်ဖြစ်ပြီးတော့သူ့ရဲ့လက်ရာတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းတင်ပြရောင်းချပါရယ်။ YouTube စာမျက်နှာမှာလည်းသူ့ရဲ့အနုပညာလက်ရာတွေကိုဘယ်လိုထုတ်လုပ်တယ်လဲဆိုတာရှင်းပြတဲ့ဗီဒီယိုတွေဝေမျှနေပြီးတော့သူ့လက်ရာတွေကိုရောင်းချဖို့အတွက်ပြပွဲတစ်ခုလုပ်ဖို့ရှိတယ်လို့လည်းပြောပါရယ်ရှင
်။ဒီကျတဲ့အပတ်ရုရှားတောင်ပိုင်း Rest of Hondo မြို့မှာဗီဒီယိုမီဗန်ရောင်းတဲ့ဆိုင်တစ်ခုမီးလောင်တဲ့အတွက်မီးဗန်တွေဖောက်နေတဲ့မြင်ကွင်းကိုမြင်ခဲ့ကြရပါတယ်။မနက်အစောပိုင်းမှာမီးလောင်ခဲ့တာဖြစ်ပြီးတော့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာမနက်စောစောမီးရှူးမီးပန်းတွေပောက်ကွဲနေတာကိုမြင်ခဲ့ရတာပါလမ်းတွေကိုအချိန်အကြာကြီးပိတ်ထားခဲ့တဲ့အတွက်လည်းမြို့အတွင်းလမ်းပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေတာတွင်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်နိုင်ပေါင်းများစွာနဲ့မီးတပ်သမားပေါင်းများစွာကိုအုံပြုပြီးမီးငြိမ်းတတ်ခဲ့ရတယ်လို့ရုရှားအရေးပေါ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒဏ်ရာရသေဆုံးသူမရှိပေမဲ့လည်းမီးလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေပါတယ်ခင်ဗျာ
။အင်းရနေမှာတော့တတိယသမီးတယောက်ဟာကိုရိုနာဗိုင်းရောဂါကိုဆက်ကြီးတွေ့ရှိခဲ့ပေမဲ့လို့ PPE သူ့ကိုရေအကာအကွယ်ဝတ်စုံကိုဝတ်ဆင်ပြီးမင်္ဂလာဆောင်ခဲ့ပါတယ်။ဒီနေ့ကနိုင်ငံအနောက်ပိုင်းရဂျစ်စတန်ပြည်နယ်ကသူတို့သမီးဟာမင်္ဂလာဆောင်တဲ့နေ့ကိုရောက်မှကိုရိုနာဗိုင်းရောဂါကိုဆက်ခံထားရတယ်ဆိုတာကိုစစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ပြီးကွာရန်တင်းစင်တာကိုပို့ဆောင်ခံခဲ့ရပါတယ်။ဒါပေမဲ့သူတို့သားနဲ့ဖေးဖြစ်သူတို့ကကွာရန်တင်းစင်တာကို PPE ဝတ်စုံတွေနဲ့လိုက်လာပြီးလူနည်းနည်းနဲ့ပဲမင်္ဂလာပွဲကိုအကျဉ်းုံချစ်ပါခဲ့ပါတယ်။သူတို့သမီးရဲ့ဦးလေးဖြစ်သူပိုးကူးဆက်ခံခဲ့တာကိုသိခဲ့ရပြီးခြေရာခံလိုက်တာမှာသူတို့သမီးရဲ့မြမဖြစ်သူလည်းပိုးကူးဆက်ခံခဲ့ရတာဖြစ်ပါတယ်။မင်္ဂလာပွဲကိုဒေသဆိုင်ရာတာဝန်ရှိသူတွေနဲ့စေယုံတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာကျင်းပခဲ့တာပါ။ဒီပွဲမှာနှစ်ဖက်မိဘတွေနဲ့မင်္ဂလာဆောင်ပေးတဲ့ဘုန်းကြီးတွေ PPE ဝတ်စုံတွေဝတ်ပြီးတောင်းခဲ့ကြပါတယ်ရှင်။
ဂျာမနီနိုင်ငံမီချင်ဒက်မြို့မှာဆင်းဆင်းကျင်းပနေကြဖြစ်တဲ့ခရစ်စမတ်ဘိုးဘိုးကြီးစန်တာကလော့စ်ပြေးပွဲကိုကိုရိုနာကပ်ရောဂါကြောင့်အပြေးသမားတွေကိုတီးကြစီပြေးခိုင်းခဲ့ပါတယ်။သူတို့အခုလိုတီးကြစီပြေးနေကြတဲ့ပုံတွေကိုဓာတ်ပုံရိုက်ပြီးအွန်လိုင်းပေါ်လဲတင်ခိုင်းခဲ့ပါတယ်။တတ်သိရှိတဲ့လူတချို့ကတော့
ဆန်တာကလော့စ်ဘိုးဘိုးကြီးလိုမျိုးဝတ်စုံအနီးခေါင်းစုပ်အချွန်အနီးအောင်တွေကိုဝတ်ဆင်ပြီးမျိုးတွေကလမ်းတွေပေါ်မှာခက်ခွာခွာပြေးခဲ့ကြပါတယ်။အရင်နှစ်တွေတုန်းကတော့ပါဝင်သူ 1,000 ကနေ 1,200 လောက်ရှိတတ်ပြီးတော့မျိုးတွေကလမ်းကျင်းလေးတွေမှာပြေးရတာလို့ပါဝင်ခဲ့သူတို့ကပြောပါတယ်။ဂျာမနီနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကိုမတ်လနဲ့ဧပြီလတွေအတွင်းတုန်းကတော့အောင်မြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပေမဲ့လည်းအခုအချိန်မှာတော့အသေးအပြောက်ပိုများတဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းကိုရင်ဆိုင်နေရပါတယ်။ဒါကြောင့်လဲစားတောက်ဆိုင်တွေအရက်ဘားတွေကိုပိတ်ခိုင်းထားပြီးကျောင်းတွေနဲ့ကုန်စုံဆိုင်တွေကိုတော့ဖွင့်ထားပါတယ်ခင်ဗျာ
現在對喪雅的阿拉也 VVA 的低的錢的錢波達的丁的也設的喪的錢過拿神給著了吧是阿庫羅的丁錢就過設備標價給嘛吧 American 喪薩的西瓦西曼康威產的 FDA 的也保著東普關提出背來的 Pfizer 公司透 COVID-19 卡維西里過今年來年嘛撒出背來了嘛ဖြစ်ပါတယ်ဖိုင်ဇာကုမ္ပဏီရဲ့စက်ရုံတည်ရှိရာမီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအဆမတန်အေးအောင်စီမံထားတဲ့ပုံတွေနဲ့အမေရိကန်နိုင်ငံတဝန်းကကာကွယ်ဆေးဖြန့်ဖြူးတဲ့နေရာတွေကိုတနင်္လာနေ့မှာစတင်ပို့ဆောင်နေပြီဖြစ်ပါတယ်။ကမ္ဘာကြီးကကိုဗစ် -19 ဒဏ်ခံရတာဟာခြေကွဲပွဲဖြစ်တယ်လို့ကမ္ဘာကြီးကိုတက်တပံပြန်လည်ပြုပြင်ပြောင်းလဲနိုင်တဲ့နှမြောင်းနည်းနဲ့အခွင့်အလမ်းပြည့်ကိုလည်းရခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနေပြည်တော်အပါဝင်တိုင်းနယ်ပြည်နယ်တွေမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုမြင့်တက်ခဲ့တဲ့အတွက်ဒီဇင်ဘာလ15ရက်နေ့ကြီးရက်ဆိုင်ထားခဲ့တဲ့ပြည်ပင်လေကြောင်းခီးစင်တွေကိုဒီလထဲမှာပြန်ပြီးစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဒီရောဂါအကူးစက်ခံရသူက 38,000 ကျော်ရှိပြီးသေဆုံးရသူက 2268ရှိပါတယ်တရုတ်တို့မဲခေါင်မြစ်ပေါ်မှာတိဆောက်ထားတဲ့ဆယ်ရီရဲ့ရင်းနှီးနှံ့ပြင်ကိုဂျိုရုကနေလေ့လာစောင့်ကြည့်မယ်အမေရိကန်အစိုးရထောက်ပံ့ပေးထားတဲ့စီမံကိန်းကိုတနင်္လာနေ့မှာစတင်လိုက်ပြီးဖြစ်ပါတယ်တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်
This program has come to you from the Voice of America, Washington.